American သမ္မတ Biden ကလူပေါင်း 1,500 ရဲ့ပြစ်ဒဏ်တွေကိုရှော့ပေါလိုက်ပြီးပြစ်မှုကြီးမဟုတ်တဲ့အချင်းကျသူ39ယောက်ကိုလည်းလူချင်းချမ်းသာခွင့်ပေးလိုက်ပါတယ်။ခေတ်သစ်သမိုင်းမှာတရားထမ်းနဲ့လုပ်တဲ့အကြီးမားဆုံးသက်ညာမှုလုပ်ရဖြစ်တယ်လို့အင်ဂျီရောကပြောပါတယ်။ဘာမဆိုဖြစ်နိုင်တဲ့ဆိုတာနဲ့တကြောပြန်ထပ်စ조사ခွင့်တွေအပေါ်မှာ American နိုင်ငံကိုတိစောက်ထားတာပါလို့သမ္မတ Biden ကထုတ်ပြန်ချက်မှာပြောပါတယ်။တင်နာနဲ့အခွန်အမှုတွေနဲ့တရားစွဲခံရပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့သားဟန်တာဘိုင်ဒန်ကိုလူငယ်ချမ်းသာခွင့်ကြေညာပြီးတဲ့နောက်အခုကြေညာချက်ကလိုက်လာတာဖြစ်ပါတယ်။ပြစ်ဒဏ်ရှော့ပေါလိုက်သူတွေကတော့အချင်းကလွတ်လိုက်ပြီးအိမ်မှာပဲခြေချုပ်နဲ့နေထိုင်နေကြရသူတွေဖြစ်ပါတယ်။စော်စယုံကြတဲ့အဖွဲ့တွေကလည်းထရမ့်အစိုးရတက်မလားမီတတဲ့ပို့ပြီးကြဲကြဲပြတ်ပြတ်လူငယ်ခွင့်ပေးဖို့ဖြီအားပေးနေကြတာပါ။တညာခွင့်လျှောက်ထားချက်တွေကိုသူသုံးသပ်နေပြီးလာမယ့်ရက်သက်တပတ်တွေမှာဆက်လက်လှုပ်ဆောင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။တက်တန်းကုံဆုံးမှာဒီမှာအမေရိကန်သမ္မတတွေအနေနဲ့သနာတညာမှုကိုပြသကြတာကထုံးစံဖြစ်ပါတယ်။